ကမ္ဘာအကြီးဆုံးဒီမိုကရေစီနိုင်ငံကြီးဖြစ်တဲ့အိန္ဒိယရွေးကောက်ပွဲကိုတရက်ထဲတစ်ပြိုင်တည်းကျင်းပတာမဟုတ်ဘဲ9ရက်ခွဲပြီးကျင်းပရမှာမနေ့ကစတင်ခဲ့ပါတယ်ရှိလာဂျွန်လာတရက်နေ့မှာနောက်ဆုံးရက်အနေနဲ့ကျင်းပပြီးရင်တော့အနိုင်ရှုံးသိရမှာဖြစ်ပါတယ်အဓိကကတော့လက်ရှိအာဏာရပရာတိယဂျနတာတာ BJP ပါတီနဲ့အတိုက်ခံကွန်ဂရက်စ်ပါတီဦးဆောင်တဲ့ INDIA လို့အတူကောက်ခေါ်တဲ့မဟာမိတ်အဖွဲ့ကြီးတို့ရှင်ပြန်ရမှာဖြစ်ပါတယ်မနေ့ကရွေးကောက်ပွဲမှာပြည်내20ခုမှာရှင်ပြန်ရမှာအဓိကအဆုံးဖြတ်ပေးတဲ့ဥတာပရာဒက်ရှ်ပြည်내အနောက်ဘင်ဂောပြည်내နဲ့တမင်နာဒူးပြည်내တို့လည်းပါဝင်ကြပါတယ်မနေ့ကစတင်ခဲ့တဲ့အိန္ဒိယအထွေထွေရွေးကောက်ပွဲနဲ့ပတ်သက်ပြီးအိန္ဒိယနိုင်ငံနယူးဒယ်လီမြို့တော်မှာနေထိုင်တဲ့ဦးညိုထွန်းကအခုလိုအချက်လက်နဲ့တကွာသုံးသပ်ပြပါတယ
်ခေါင်းမနေကြတော့ BJP ကပြတ်သက်နိုင်မယ်ဒီနေ့ကပြည်내ပြည်내ဘောင်20ပြည်내ရုပ်မြင်မှုကတော့ပြုချယ်ပြီးပါတယ်အဲ့ဒီတည်းမှာအဓိကကြောက်ရပြင်နေတော့အဲ့ဒီတမန်တော်ကြီးနဲ့ UP ပေါ့ UP ပေါ့ဟိုဖေကအနေနဲ့ကပြောရင်ကွန်ဂရက်ကစူရဂန်နီနဲ့ဝါဟုတ်ကန်ဒီပေါ့ဗျာဟိုမပြန်ရတဲ့ကျမ်းနဲ့ကတော့အဲ့ဒီဝက်စတန်ဘောကိုတမန်တော်ကြီးရဲ့ UP ပေါ့အဓိကအဲ့အဲ့ပုံနေရပဲအဲ့ပုံနေရဖြေဖို့မူတည်ပြီးတော့အတိုင်းချင်းဖြစ်သွားမှာပဲ
အလားတူအိန္ဒိယနိုင်ငံတောင်ပိုင်းတမင်နာဒူးပြည်နယ်မှာဆိုရင်လေအမျိုးသားရေးဒွာဝေဒီယန်ပါတီကြီးနှစ်ခုကသာပြည်နယ်အစိုးရအဖြစ်တလဲစီအာဏာရရှိခဲ့သလိုသူတို့ပါတီကြီးနှစ်ခုကပဲအဓိကဘဟုပါလီမန်ရွေးကောက်ပွဲတွေမှာအများစုအနိုင်ရလေရှိပါတယ်အဲမနေ့ကဗဟိုပါလီမန်ရွေးကောက်ပွဲမှာတော့ဗဟိုမှာအာဏာရတဲ့ဗရတိယဂျနတာဒါ BJP ပါတီကတမင်နာဒူးပြည်နယ်ရှိဗဟိုလွတ်တော်အမတ်နေရာ39နေရာမှာ10နေရာ12နေရာလောက်အထိရရှိနိုင်တယ်လို့ခန့်မှန်းနေကြပါတယ်ဒါဟာလာမယ့်ပြည်내ရွေးကောက်ပွဲတွေမှာပြည်내အစိုးရအဖြစ်အာဏာရရှိတဲ့အမျိုးသားရေးဒွာဝေဒီယန်ပါတီတွေကိုဖယ်ရှားနိုင်တော့မယ့်အရေးလက္ခဏာဖြစ်တယ်လို့တမင်နာဒူးပြည်내အရင်မဒရက်စ်မြို့တော်ကိုနာမည်ပြောင်းထားတဲ့အခုချန်နိုင်းမြို့မှာနေထိုင်တဲ့ဦးကူမာကပြောပါတယ
်အခုဘယ်လို changes လဲဆိုတော့ခု1960လောက်ကဒရာဝီဒီယန်ပါတီခေါ်မှာပေါ့ AIADMP နဲ့ DMP သူတို့ပဲအုပ်ချုပ်လာတယ်Dravidian Party လို့ခေါ်တယ်။ AIADMK နဲ့ DMK နဲ့ဒီပေါင်း60လောက်သူတို့ပဲဥထုတ်လာတယ်။သူတို့ကခိုးလာတယ်အလို့။ဒီကအခုပါလဲ they want changes ။တတိယမြောင်းနေနဲ့လိုက်လာတာ BJP လိုက်လာ။ Modi ဖွဲ့လိုက်လာ။ဒါပေမဲ့ဒီတစ်ခေါက် BJP ဝင်လာတဲ့ပုံမှာအဲ့ဒါကအပြောင်းလဲရှိလာမယ်။ BJP နဲ့သူ့ရဲ့မဟာမိတ်အဖွဲ့ကအနည်းဆုံး10ခုနဲ့12နေရာလောက်သူရောက်ရှိရ။ဟိုတချို့တွေက message မှာမပါတဲ့လူရှိငါတို့ imagine ဆိုတော့ဟိုအမျိုးသမီးကသူမဲစင်းနဲ့မပါဘူးချော်လိုက်ဒါပေမဲ့အခုကဘာလဲဆိုတော့ဟိန္ဒူဘာသာကိုတည်ယူစီဟိန္ဒူဘာသာယုံကြည်တဲ့လူမှန်သမီးက BJP ဘက်ကိုရောက်သွားဒီကောင်ကဘာလို့လဲဆိုတော့လက်ရှိအုပ်ချုပ်တဲ့ကောင်ကဟိုဟိန္ဒူဘာသာတွေကိုသူကသူနဲ့တိတ်ချပြီးစကားပြောတာတွေများတယ်အဒီရင်က BJP က2နေရာလောက်ပဲရှိခဲ့တာအခုအလုံးခံမနေတာ10နဲ့12နေရာလောက်ရမယ်လို့ခံမနေဒီတစ်ခေါက်ဆော့မှာ BJP ကချီးမှုယူပြီ
အခုရွေးကောက်ပွဲမှာအာဏာရဗရတိယဂျနတာတာပါတီ BJP ကအိန္ဒိယဝန်ကြီးချုပ်နာရန္ဒရာမိုဒီအနေနဲ့နိုင်ငံရဲ့လူများစုဟိန္ဒူဘာသာရေးကိုတိတိတသားအသုံးချသလိုတစ်ဖက်ကလည်းမဲဆန္ဒရှင်အမျိုးသမီးတူကြီးကိုတက်တာချောင်ကြီးရေးအစီအစဉ်တွေနဲ့ဆွဲဆောင်နိုင်ခဲ့ပါတယ်။ဒါပေမဲ့လည်းလူဦးရေများပြီးလွတ်တော်အမတ်အများစုရဲ့ပြည်내ကြီးတွေကိုသာအာယုံထားဦးစားပေးသလိုတခြားတစ်ဖက်ကလည်းလူဦးရေနည်းပြီးအမတ်အင်အားနည်းပါလွန်းတဲ့ပြည်내ငယ်တွေကိုဥပိ္ပခာပြုထားတယ်ဆိုပြီးစွပ်စွဲခံရတာတွေလည်းရှိပါတယ်။တစ်ဖက်ကမိခင်ဖြစ်သူဆိုနီယာဂန္ဒီနဲ့တားဖြစ်သူရာဟုဂန္ဒီတို့ဦးဆောင်တဲ့အတိုက်ခံကွန်ဂရက်စ်ပါတီကလည်းအင်အားကြီးပြည်내ပါတီတွေအများစုနဲ့အတောကောက် INDIA ဆိုတဲ့အမည်နဲ့မဟာမိတ်ဖွဲ့ထားပေမဲ့စူးစီးမှုအပိုင်းမှာယော့တီယော်ရဲ့နိုင်လွန်းပါတယ်။ဒါကြောင့်အခုအိန္ဒိယဗဟိုရွေးကောက်ပွဲမှာလက်ရှိအာဏာရဗရာတိယဂျနတာတာ BJP ပါတီကသာအနိုင်ရနိုင်ခြေရှိတယ်လို့ပြည်တွင်းပြည်ပလေလာသူတွေကခန့်မှန်းပြီးနာရင်ဒရာမိုဒီသာလင်ဝန်ကြီးချုပ်တာဝန်ကိုတတိယအကြိမ်ထမ်းဆောင်권ရလိမ့်မယ်လို့ပြောဆိုရေးသားနေကြပါတယ်ခင်ဗျာ